ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့တပ်မတော်ကနေတက်ဆွဲထားတဲ့ကြောက်တော်မျိုးတွေမှာမင်းညကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးအမျိုးသမီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုတွေကြောင့်အပြက်စီးတွေလည်းရှိသလိုမြို့ခံတွေလည်းကြောက်လန့်တကြားဖြစ်ခဲ့ရပါတယ်။သတင်းပြေဆုံးကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
ရခိုင်မြောက်ပိုင်းကကျောက်တော်မျိုးတွေမှာမနေ့ကည9နာရီလောက်မှလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုင်းတွေထွက်ပေါ်လာပြီးကျောင်းဆရာမတူဦးနဲ့အမျိုးသမီးတူဦးဒဏ်ရာရရှိခဲ့တယ်လို့ကျောက်တော်ဒေသခံကိုကျော်လတ်မင်းကပြောပါတယ်
ဟုတ်ကဲ့ပါဒီကျွန်တော်ကျောက်တော်မှာမနေ့ကဒီဒီဇင်ဘာ3ရက်နေ့ညနေ9နာရီမစီကလက်နက်ငယ်တွေတိတိလက်နက်ကြီးတွေပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်အဲ့ဒီဖြစ်ပွားခဲ့မှုနဲ့အမျိုးသမီးနှစ်ဦးဒဏ်ရာရရှိပါတယ်အမျိုးသမီးကြီးတူရဲ့ကြော်ဒီပြည်ရဲ့ဌာနကကြောက်ဆံမတူရဲ့ဒါပေါင်မတူရပါတယ်ပြီးတော့ဒါပေါ့ဘေးဖက်ရင်ဖက်မတူတင်ရပါတယ်ပြီးတော့ဒီပြည်ကြီးဆုံးရှုံးမှုတွေအိမ်တွေမှာအများကြီးထိခိုက်မှုတွေရှိပါတယ်ပြီးတော့ဒီတောက်တုံမြို့နယ်အုပ်ချုပ်ရေးမှူးကအော်မစဲရုံးကလေးပြည်ကြီးဆုံးရှုံးမှုတွေရှိပါတယ်ဗျဒီဒင်ရတဲ့အမျိုးသမီးနှုတ်အချင်းတွေတော့ဒီစီယုံကစီကူတာပြီးတော့မိမိအိမ်မှာအနားယူကိုထိုင်ထားပါတယ်ဗျအခုလောလောဆယ်ချင်းတွေတော့တက်တော့တက်တာပါတယ်ဗျလုံးချုံမှုကတော့ဗျာကျွန်တော်တို့မှာတော့ဒီကလေးကအစဒီအိမ်အောက်မှာဝက်ပြီးတော့တနေ့တညလုံးဒီမိုးလင်းကြီးဒီမြေပြင်မှာနေရာယူပြီးတော့အိမ်နေကြပါတယ်ဗျာဒီလုံးချုံမှုအခြေအနေကိုကြည့်ပြီးတော့
မနေ့ကကြောက်တော်မျိုးတင်ပြစ်ခတ်မှုဟာရခိုင်လက်နက်ကင်အဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမဟုတ်ပဲတပ်မတော်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့တစ်ဖက်သက်ပြစ်ခတ်နေတာဖြစ်တယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာလုံးဝမရှိဘူးအဲ့ဒါမြန်မာစစ်တပ်ကဟိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်တာရှိတယ်လို့သိရတယ်ဗျအော်မနေ့ကဒီဟိုဘူးတီတော်ဖဲမှာလဲရန်တမ်းပြစ်ခတ်မှုတွေကိုလောက်တာရှိတယ်ပြီးလို့ရှိရင်ဒီသေးတော်ဖဲမှာလဲရန်အဲ့လိုမျိုးရန်တမ်းပြစ်ခတ်တာတွေရှိတယ်ကျင်းဒီမင်းပြမျိုးနေထင်းမှာလဲဒီမြန်မာစစ်တပ်ဘက်ကနေပြီးတော့မနေ့ကဒီမနေ့ပိုင်းမှာသူတို့ရန်တမ်းပြစ်ခတ်မှုတွေကိုလောက်တာရှိတယ
်ဒါအပြင်တပ်မတော်ဘက်ကဘူးတီတော်ရတိတော်မင်းပြမျိုးနေတွေမှာလဲတစ်ဖက်သက်ပြစ်ခတ်မှုတွေရှိနေတယ်လို့ပြောပါတယ်တမတော်တည်မှန်ပြန်ကြရေးဖွေပြောခွင့်ရဖို့မှုရှုပ်ဆုံးမင်းထွန်းကတော့ကြောက်တော်ပြစ်ခတ်မှုဟာလုံချုံရေးယူနေတဲ့တမတော်သားတွေကိုအဲအဖက်ကလာရောက်ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ်
။ဟောမှာမနေ့ပိုင်းကဇာမောင်ကကို1950လောက်ကနေ10နာရီတိဟောဤ1950လောက်ကဇာမောင်ကလုံချုံရေးယူပြီးတော့ဖွဲ့တယ်လာရောက်ပြစ်ခတ်တာရှိတယ်။အဲညပိုင်းမှာလည်းကျွန်တော်တို့9နာရီကျော်လောက်ကနေကျွန်တော်တို့ဒါ10နာရီလောက်ပြီးဒီကျွန်တော်ကြောက်တော်မှာမျိုးလုံးတွေယူနေတဲ့အဖွဲ့တွေပေါ့။လုံချုံရေးဒီရမနေ့ကအဖွဲ့တွေကိုတက်ကဖွဲ့တော့ဒီရက်တရားတော့ကျွန်တော်လက်ငယ်ပြခတ်ခဲ့တာရှိဒီကိစ္စရရှိမှုလို့ရှိပါ
အခုလိုတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွပြောဆိုရင်ထိခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့ကြောက်တော်မျိုးနယ်တွင်းမှာတော့တပ်မတော်ကစာတင်ကြောင်းတွေနဲ့ဘာသာရေးအဆောက်အုံတွေမှာအခုချိန်ထိတက်ဆွေးထားတယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ
်ဘာသာရေးအဆောက်အုံတွေတို့နောက်ပြီးတော့ကလေးတွေစာတင်တဲ့စာတင်ကြောင်းလို့ဆိုတာအေးဒါစစ်မင်းနဲ့ဘာမှမဆက်ဆက်တဲ့နေရာတွေဒါဘလို့မှဒီလိုနေရာမျိုးတွေမှာလာရောက်နေထိုင်နေဆိုတာကဘလို့မှကျွန်တော်တို့ဒါမဖြစ်တဲ့နေရာတွေပေါ့ဒါစစ်သက်ဆိုင်ရာမှာလေဒါကတော့ဒါရှိပါလိမ့်မယ်နော်သူ principal တွေပါရှိပါလိမ့်မယ်လူတွေမှာရှိတဲ့ကျောင်းသားတွေကလည်းမနေရှိတော့ပဲတော့ဟိုရွာပြင်ရတဲ့အချိန်မျိုးတွေဖြစ်လာကြတယ
်ကျောက်တော်မှာရှိတဲ့စာသင်ကျောင်းတွေနဲ့ဘုံကြီးကျောင်းတွေဟာလုံခြုံရေးအတွက်ရှက်ရှာကြတာကြောင့်တပ်တွေရှက်ထားရတာဖြစ်တယ်လို့ဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်အဲ့ဒီမှာရှိတဲ့ကျွန်တော်တို့ဒီဘုံကျောင်းတစ်ခုရှိတယ်ဘုံကျောင်းသားလေးမှာဒါအဲ့နေရာကလည်းကျွန်တော်တို့ရုပ်ဝင်ထွက်မှာရှက်ရှာနေရဖြစ်တယ်လို့အဲ့နေရာလေးမှာကျွန်တော်လုံခြုံရေးယူရရှိတယ်ဒီအခါကကျောင်းရဲ့ဒီမှာလည်းနေရာကြီးနေရာရှိတယ်။အဲဒီနေရာကိုပြခတ်တာဖြစ်ပါတယ်။အဲဒီကဘယ်လိုမျိုးပြခတ်ပြီးရင်တော့လည်းဒီကနေ့ဒီသားကံဒီလိုအမိကျန်တာတဲ့ဒီမာကန်နေနဲ့ကျန်တဲ့သူကြီးကတော့သမောင်းကြီးလိုက်ပြီးတော့နေကြပါဘူး။ဒါတွေကတော့သူတွေ့မှုဖြစ်ပေါ်မှုကတော့ဘူးတယ်မှာပဲအနေနဲ့ရှိပါတယ်ဗျ။ရောက်ရောက်ခတ်မှာလည်းအနေနဲ့ရှိပါတယ်။
အခုလိုအေအေဖွေးနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာဟာမြို့ပေါ်ရပ်ကွက်တွေအထိကျေပြန်းလာတာကြောင့်ဒေသခံပြည်သူတွေရဲ့လုံခြုံရေးဟာဘယ်နေရာမှမရှိတော့ဘူးလို့လည်းဦးထွန်းဝင်းကပြောပါတယ်။ကြောက်တော်မျိုးနယ်အတွင်းမှာပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကလည်းမြို့အတွင်းမှာတက်ဆွေးထားတဲ့အစိုးရတပ်နဲ့အေအေဖွေးတို့ပြစ်ခတ်မှုဖြစ်ပေါ်ပြီးအရသာ၄ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုနှစ်ဖက်တိုက်ပွဲတွေအတွင်းမှာအရသာထိခိုက်ဒဏ်ရာမှုတွေသေဆုံးသူတွေရှိလာတိုင်းမှာလည်းအစိုးရတပ်နဲ့အေအေဖွေးတို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးနေကြတာလည်းဖြစ်ပါတယ်။